အစိုးရချင်းသဘောတူညီမှုနဲ့ထိုင်းဘက်ကိုအလုတ်သွားလုတ်တဲ့မြန်မာလုံသားတွေရဲ့မရေမရာဖြစ်နေတဲ့အလုတ်အခြေအနေအကြောင်းကိုဆက်ပြီးတင်ပြပေးကြပါရစေ။မြန်မာနိုင်ငံဘက်ကနေအစိုးရချင်းသဘောတူညီမှုနဲ့တရားဝင်ဆီလွတ်လိုက်တဲ့မြန်မာ MOU လုံသားတွေဟာထိုင်းကိုရောက်တဲ့အခါမှာအလုတ်ကင်မရဘဲနဲ့ရတတပံပေါင်းများစွာစောင့်ဆိုင်နေရတယ်လို့ထိုင်းရောက်မြန်မာအလုတ်သမားရေးဖြည့်ရှင်းပေးနေသူတွေကပြောပါရစေ။ဒီအရေးအတွက်ကအခုရပိုင်းအတွင်းမှာကိုလုံသားဥယျာဉ်တထောင်ထက်မှရှိနေတယ်လို့ပြောပါရစေ။သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဝင်းခံမောင်ကပြောပြပေးပါမယ်ရှင်
။မတိကျမြေရာတဲ့အလုတ်ခန့်စာရုပ်တွေကိုဟန်ပြချုပ်ဆိုပြီးထိုင်းနိုင်ငံကိုအလုတ်သမားပို့ဆောင်နေတဲ့မြန်မာအေဂျင်စီတွေကြောင်းအလုတ်မရဘဲတောင်းတင်နေတဲ့မြန်မာ MOU လုံသားတထောင်ထက်မှရှိနိုင်ကြောင်းအလုတ်သမားကြီးဖြည့်ရှင်းနေသူတွေက VOA ကိုပြောပါရစေ။ဒီအေဂျင်စီတွေကဟန်ပြချုပ်ဆိုထားတဲ့အလုတ်ခန့်စာတွေနဲ့ဆေလွတ်ပြီးထိုင်းရောက်မှနှိစက်ရအလုတ်တွေစီချိတ်ဆက်ပို့ဆောင်နေကြောင်းအလုတ်မရသေးတဲ့ MOU လုံသားတို့က VOA ကိုပြောပါရစေ
။ MOU ကဒီတစ်ဖြည်းနဲ့အလုတ်သမားနဲ့တို့ကစာချုပ်ထုတ်ရတာ။ဒါပေမဲ့တို့ကအဲ့ဒီတစ်ဖြည်းနဲ့အလုတ်သမားစာချုပ်ထုတ်တာမဟုတ်ဘူး။ဘယ်လိုလဲခေါ်လိုက်ဒီမှာဒီကြမ်းမဆက်ပြီးသူဆက်ပြီးကြတာပေါ့။ဆက်ပြီးကြတဲ့အချိန်မှာကအလုတ်နဲ့ဒီမှာပေါ့။ဒါကအလုတ်ဒီမှာလေ။အာဘုန်းတော်ကပဲဆိုရင်ဒီမှာဆက်ပြီးတဲ့အလုတ်ဒီအဟတ်ကျပါတဲ့အဲ့လိုဒီနိုင်ပေါ့။အာဒီတော့မြေမြတ်ဒုက္ခရတာအဲ့လိုလိုမျိုးတွေဒုက္ခရောက်
နှစ်နိုင်ငံတရားဝင်အလုတ်သမားဆီလွတ်တဲ့ MOU ကိစ္စမှာဖက်ဖက်ကစီစစ်မှုအားနေတာကြောင့်တရားမဝင် MOU ပုံစံဖြစ်လာကြောင်းအလုတ်သမားရေးအဖွဲ့တွေကဝေဖန်ကြပါတယ်။အလုတ်သမားစာချုပ်ကိုဟန်ပြတာချုပ်ဆိုပြီးမြန်မာဘက်ကအေဂျင်စီတွေကအလျင်စလိုဆီလွတ်မှုတွေကြောင့်ထိုင်းဘက်မှာတောင်းတင်နေတဲ့ MOU အလုတ်သမားထောင်ချီရှိနေတာပါ။လက်ရှိမှာထိုင်းမြန်မာနှစ်နိုင်ငံ MOU ဈေးကွက်ပြတ်နေကြောင်းပြောပါတယ်။ဟန်ပြစာချုပ်ချုပ်ဆိုပြီးထိုင်းဘက်ရောက်မှအလုတ်သမားတွေကအဆင်ပြေတဲ့အလုတ်ကိုဝင်ရောက်လုတ်ကင်နေရတာပါ။တစ်ဖက်မှာအလုတ်မတည်ချာပဲလုံသမားတွေကိုရသလောက်ဆေလွတ်နေတာကြောင့်တချို့ MOU လုံသားတွေဟာထားရောက်တဲ့အခါမှာနှိစက်ရအဆောင်ခန်းတွေမှာစူဝေးခံထားရကြောင်းရခိုင်လုံသမားများအဖွဲ့ရဲ့ဒါရိုက်တာကိုအောင်အောင်က VOA ကိုပြောပါရတယ်။အဲ့ဒီအခါမှာလုံသမားတွေကထားရောက်မြန်မာအဖွဲ့တွေကိုချင်းကပ်ပြီးနီလန်းပေါင်းစုံနဲ့ဖြည့်ရှင်းနေရကြောင်းသူကဆိုပါတယ
်။ဆိုလိုတဲ့ကနောက်ဆုံးမှနင်းလာတာကဒီလုံသမားတွေညှိနှိုင်းတာကိုတွေ့ရတယ်။မြန်မာနိုင်ငံကခင်းနေအောင်ကိုလာတယ်လုတ်ကခေါင်းတွေမချပြေးဘူးဆန်တဲ့နေရာတွေမှာဆောင်ထားတယ်အဲ့ဒီလုတ်မော်တွေကအဲ့ဒီစာအုပ်ကိုသူရေးစီစဉ်မှုအောက်မှာမတော်ပြေးနဲ့နောက်တစ်နေရာကိုတွောလိုက်ပြီဆိုတာနဲ့သူလာတဲ့အမူကြီးနဲ့လာတဲ့စာချုပ်ကတည်းကကိုလုံးပြည့်စည်သွားပြီးတော့စာအုပ်ကပါစာကိုလုံးပြည့်စည်သွားပြီးတော့သူဟာတရားမဝင်တဲ့လုတ်မော်တွေကြံထုတ်ကြတယ်အများကြီးအဲ့ဒီမှာတော့လုတ်မော်တွေမှာလည်းတော့မြန်မာစီစဉ်လို့ဆန်တဲ့အခြေစီကိုလေသူရွေးချယ်သူတို့အခြေစီကလေးမြန်မာပြည်ကပူလည်းနဲ့လုတ်ကခေါင်းကိုဒီနေ့တရားမလုပ်ဆောင်တာလေးပါတာလို့ဒီကတော့အခုလိုလိုမှလိုအပ်တာပေါ့
ဒီလိုပြဿနာတွေကြုံတွေ့နေရတဲ့မြန်မာလုံသမားတွေကထောင်ချီရှိကြောင်းကိုအောင်အောင်ကပြောပါရယ်ထိုင်းကိုမြန်မြန်ပို့ပြီးအေဂျင်စီကိုရွေးချယ်တဲ့အလုံသမားတွေရောစနစ်တကျမပို့ပဲအလျင်စလိုပို့ဆောင်တဲ့အေဂျင်စီတွေရောနှစ်ဖက်လုံးမှာလိုအပ်ချက်တွေရှိကြောင်းသူကပြောပါရယ်ထိုင်းမြန်မာတရားဝင်လုံသားဆေလွတ်တာတွေကိုပြန်ပြီးစတင်တဲ့2022မေလ10ရက်ကစပြီးထိုင်းကို MOU နဲ့သွားတဲ့မြန်မာနိုင်ငံသားကတသိန်းလောက်ရှိပါတယ်တရားဝင်သွားတဲ့ဥယျာဉ်ကလည်းများပြားနေတာကြောင့်လက်ရှိမှာလုံသားလိုအပ်ချက်နှဲလာပြီးမြန်မာတွေအနေနဲ့အလုပ်ရဖို့လဲခက်ခဲလာတာဖြစ်ပါတယ်ခင်ဗျာ